ပထမဆုံးပါခင်ဗျာမြန်မာနိုင်ငံမှာဘာသာရေးလူမျိုးရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ကမ္ဘာအလယ်မှာပုံရိပ်ညှို့နှောနေရကနေပြီးတော့ပြန်လည်တိုးတက်ကောင်းမွန်လာအောင်ကြိုးစားနေတဲ့အချိန်မှာမကြခင်ရက်ပိုင်းကဒဂုံမျိုးသစ်တောင်ပိုင်းမှာနောက်ဆုံးပေါ်ပေါက်ခဲ့တဲ့ဘာသာရေးပြစ်ပခတ်ဟာမြန်မာနိုင်ငံအတွက်ရောနိုင်ငံရဲ့ဘာသာရေးဆိုင်ရာအခြေအနေတွေအတွက်ပါပုံရိပ်ကြောက်ဆင်းစရာဖြစ်ရတယ်လို့လေ့လာသူတွေကပြောဆိုကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးစာရေးဆရာဆရာချီဦးညိုက
2020ဒီရည်ရည်လေးဘဝနှောင်းလိုက်ဒီရနှောင်းလိုက်ဖတ်ဖတ်ရုပ်တာပေါ့ဟဲ့လားမခံနိုင်လို့လားအဲဒီဒေါ်လာနဲ့အမားကြီးထွက်လာပြီးတော့ရုပ်တွေတစ်ချင်နေတယ်ဒီရလက်ပြီးရတယ်ဒီလူကလည်းအဲတော့ကျောင်းတန်းမောင်ကိုဆွတ်ထားလိုက်တယ်ပြန်ဆက်နေရပြီးရတစ်ချင်နေရပုဂ္ဂကအမားမရှိသေးရဒီလူအများစုဟာနေရင်တော့ကံဒုက္ခနဲ့လုံလောက်ခွာလိုက်ပြီးတော့သူတော်လည်းဒီခြေလမ်းကိုစောက်ကြည့်တယ်ရောပေါက်ကြပါတယ်နိုင်ငံရေးအသိအရင်လို့မဟုတ်တော့ပါဘူ
းစာရေးဆရာဆရာကျော်ဝင်းကလည်းအခုလိုသုံးသပ်ပါတယ
်ဇာတ်လမ်းကရှုပ်ပြီးရှုပ်တော့မှာဟိုကလူတွေကတော့နည်းနည်းသိနေပါလေဒီကကလူစုတော်လို့လို့ဖြစ်နေတာပြောဟိုက2020မတိုင်ခင်ဒီတိုင်းပဲဖြစ်နေတယ်မှချင်တယ်
တော်တော်ရှင်ပါခင်ဗျာမြန်မာနိုင်ငံမှာ2012ခုနှစ်ကစတင်ပြီးတော့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ပြည်ပခတ်မိထီလာပြည်ပခတ်တွေမှာဘာသာလူမျိုးကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံအတွက်အမဲဆက်တွေပေါ်ပေါက်ခဲ့ရပါတယ်ယုံကြည်ရဘာသာတစ်ခုနဲ့တစ်ခုကြားမယုံသင်တာဖြစ်လာအောင်ရည်ရွယ်ချက်ရှိရှိရေးသားပြောဆိုနေကြတဲ့အမုန်းစကားတွေဟာလည်းအင်တာနက်လူမှုကွန်ရက်စာမျက်နှာတွေပေါ်မှာမကြခဏတွေ့ရပါတယ်။အဲ့ဒါတွေရဲ့အကျိုးဆက်ကတော့နိုင်ငံမှာတည်ငြိမ်မှုပြပြပြီးမင်းမြစ်စရိုက်ဆန်တဲ့ကိစ္စတွေပေါ်ပေါက်လာပြီးတော့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်တွေဆုံးရှုံးခဲ့ရတာပဲဖြစ်ပါတယ်။တမန်တော်ဦးသိန်းစိန်အစိုးရလက်ထက်ကအမုန်းစကားဖြန့်ဝေတဲ့သူတွေကိုအရေးယူမယ်လို့ထုတ်ပြန်ခဲ့ပေမဲ့အရေးယူတဲ့လုပ်ငန်းတွေကတော့မျှော်မှန်းသလောက်ခရီးပေါက်ပြီးတော့မလာခဲ့ပါဘူး။မြန်မာနိုင်ငံရဲ့1948ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန်21 1984ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပုံမှန်364တို့မှာလဲနိုင်ငံသားတွေရဲ့ဘာသာရေးလွတ်လပ်ခွင့်ကိုအာမခံထားပြီးမဲ့အရေးယူမှုအပိုင်းမှာတော့အာဏာခဲ့တယ်လို့လဲဝေဖန်ကြပါတယ်အခုလက်ရှိမှာတော့ဘာသာရေးနဲ့ပတ်သက်တဲ့အမုန်းတရားပြောဆိုတာတွေကိုဘာသာရေးအရာစိတ်နာကြီးစေမှုပုံမှန်295ကာကြီးနဲ့တော်ပွိုက်ပြီးတော့အရေးယူနေရတယ်လို့လဲသိရပါတယ်ပြီးခဲ့တဲ့2005ရွေးကောက်ပွဲအကြုံကာလမှာဘာသာရေးနဲ့မဲဆွေတာတွေဘာသာရေးကိုခုထုံးလုပ်ပြီးတော့အမုန်းစကားဖြန့်ဝေတာတွေကိုတွေ့ကြုံခဲ့ရတယ်လို့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောဆိုကြပါတယ်။ဒေါ်ဆန်းစုကြည်ကလည်းရွေးကောက်ပွဲအကြုံကာလဟောပြောပွဲတစ်ခုမှာနိုင်ငံရေးမှာဘာသာရေးကိုအသုံးချတာနဲ့ပတ်သက်ပြီးတော့အခုလိုပြောကြားခဲ့မှုပါတယ်
။အခုလူမျိုးရေးဘာသာရေးကိစ္စတွေကိုရွေးကောက်ပွဲအတွက်သုံးနေတယ်ဆိုတာဟာဘုပ္ပရေကိုချိုးဖောက်ရာရောက်တာကြောင့်မလို့အခုလက်ရှိအာဏာပိုင်တွေကဘာဖြစ်လို့တိတိယောက်ယောက်အရေးမယူနေလဲဆိုတာကျမတို့ဘေးကထောက်အောင်ပဲကိစ္စဖြစ်ပါတယ်
။အမုန်းစကားဟာလွတ်လပ်စွာထုတ်ဖို့ပြောဆိုရေးသားခွင့်နဲ့မဆန့်ကျင်ဘူးလေအထူးပဲလိုအပ်တယ်လို့လေ့လာသူတွေကဆိုပါပါတယ်ခင်ဗျာ။